မြန်မာနိုင်ငံမှာစာနယ်ဇင်းကောင်စီဟာစာပေစီစီရေးကိုအစားထိုးဖွဲ့စည်းတာမဟုတ်ဘူးလို့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဌာနအကြီးအကဲကပြောလိုက်ပါတယ်။အခုဖွဲ့စည်းဖို့စီစဉ်နေတဲ့စာနယ်ဇင်းကောင်စီဟာလည်းလွတ်လပ်စွာသတင်းလုပ်ငန်းတွေကိုလှုပ်ဆောင်ဖို့သာဖြစ်ပြီးဒီကောင်စီပေါ်လာအောင်ပြန်ကြားရေးအဖွဲ့ကကူညီနေတာသာဖြစ်တယ်လို့လည်းဆိုပါတယ်။ဒီအခြေအနေအပြည့်စုံကတော့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဌာနညွှန်ကြားရေးမှူးချုပ်ဦးရထွတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်တင်းတီတီကဆက်ပြောပြပေးပါအောင်ဗျာ။
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာဒီပြည်ထောင်စုလွှတ်တော်ကိုတင်ပြဖို့လှုပ်ထားတဲ့ပုံနှိပ်ချုပ်ဝေးမီဒီယာဥပဒေသစ်မူကြမ်းနဲ့မှစာနယ်ဇင်းကောင်စီရဲ့အခန့်ကဏ္ဍဆိုတာပါဝင်တာမို့စာနယ်ဇင်းကောင်စီရဲ့လုပ်ငန်းတွေကိုကျိုးပြီးတော့လုပ်နိုင်အောင်အခုတည်းကဖွဲ့စည်းဖို့အတွက်ပြန်ကြားရေးဌာနကစူးစမ်းနေတာဖြစ်ပါတယ်။စာပေစာနယ်ဇင်းတဲကကိုစားပြုသူတွေပါဝင်မဲ့ဒီစာနယ်ဇင်းကောင်စီကိုဂျွန်လာထဲမှာဖွဲ့စည်းနိုင်ဖို့စီစဉ်နေပြီးတော့ဒီကောင်စီဖွဲ့စည်းပြီးပြီဆိုရင်တော့စာဆောင်တွေအလုံးဟာစင်စာဘုတ်အဖွဲ့ကိုတင်ပြစရာမလိုပဲနဲ့ထုတ်ဝေခွင့်ရတော့မှာဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်မလို့စာပေစီစီဘုတ်ဖွဲ့ဆိုတာမရှိတော့ဘူးလို့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဌာနရဲ့ညွှန်ကြားမှုချုပ်ဦးရထွတ်က VOA မြန်မာပိုင်းကိုပြောပါတယ်။ဒါပေမဲ့စာနယ်ဇင်းကောင်စီကိုပြန်ကြားရေးကဖွဲ့စည်းပေးမှာမဟုတ်လွတ်လပ်ပါမလား။စာပေစီစီအဖွဲ့ကိုလည်းဖြတ်တော့မှာမဟုတ်စာနယ်ဇင်းကောင်စီကိုစာပေစီစီအတွက်ယာထားဖို့များစီစဉ်ပါသလားဆိုတဲ့မေးခွန်းတွေနဲ့စိုးရိမ်မှုတွေကသတင်းလောကထဲမှာရှိနေပါတယ်။ဒီအပေါ်မှာဦးရထွတ်ကတော့စာနယ်ဇင်းကောင်စီပေါ်လာဖို့အတွက်ပြန်ကြားရေးကကူညီတာသာဖြစ်တယ်လို့ပြောပါတယ
်။စာနယ်ဇင်းကောင်စီကျွန်တော်တို့ဖွဲ့တာကပြန်ကြားရေးဝန်ကြီးဌာနအောက်မှာလည်းမဟုတ်ပါဘူး။ဟိုစာပေလောကသားတွေကလည်းတနိုင်တမျှစာနယ်ဇင်းလွတ်လပ်ခွင့်ကိုမြန်မြန်ရကြင်နေဆိုပြီးတော့ကျွန်တော်တို့ဝန်ကြီးကိုတင်ပြရတယ်ရှိပါတယ်။အဲ့တော့အဲ့ဒါတွေအလုံးအဖက်ဖက်ကစဉ်းစားပြီးတော့မှဝန်ကြီးကစာနယ်ဇင်းကောင်စီတခုကိုနိုင်ငံတော်သမ္မတကြီးအနေနဲ့ဖွဲ့စည်းပေးနိုင်ဖို့ကျွန်တော်တို့တင်ပြဖို့ဆောင်ရွက်ပါမယ်။အဲ့ဒီစာနယ်ဇင်းကောင်စီပေါ်လာရင်တော့စာဆောင်တွေအလုံးကကျွန်တော်တို့ထုတ်တင်စနစ်ဖြစ်သွားပြီးတော့မှစာပေစီစီလုပ်ငန်းဆိုတာလည်းမရှိတော့ပါဘူး။ဖွဲ့ပြီးတဲ့အခါမှာခုနလိုပေါ့လွတ်လပ်ရေးကွန်ရလို့ပေါ်ပေါက်လာမဲ့ကျင်းဝတ်ဆိုင်ရာပြဿနာတွေကိစ္စမျိုးတွေဆိုတော့ဒီစာနယ်ဇင်းကောင်စီကဖြေရှင်းပေးပေါ့
စပီစီစီအဖွဲ့ဟာရုံးလုပ်ငန်းပိုင်းတွေကိုသာလုတ်ကင်မဲ့ဌာနတစ်ခုအနေနဲ့သာရှိမယ်လို့ပြောပါတယ်။အခုဆိုရင်နိုင်ငံမှာဒီပြဋ္ဌာန်းဖို့စီစဉ်နေတဲ့ပုံနှိပ်ချုပ်ဝေရေးမီဒီယာဥပဒေမူကြမ်းကိုဇူလိုင်လလောက်ထဲမှာပြန်ကျင်းပဖို့ရှိနေတယ်ပြည်အောင်စုလွှတ်တော်ထဲမှာဆွေးနွေးနိုင်ဖို့စူးစမ်းနေတယ်လို့လည်းပြောပါတယ်
။အဲ့ဒါကကျွန်တော်တို့အခုဒုတိယကြိမ်မူကြမ်းကိုရှင်းနေချုပ်ရုံးကိုတင်ထားပါတယ်။အဲရှင်းနေချုပ်ရုံးကအကြံပြုချက်တွေကိုကျွန်တော်တို့ရမယ်။ဆိုလို့ရှိရင်ကျွန်တော်တို့ဂျုံသားအတွင်းမှာကျွန်တော်တို့အစိုးရဖွဲ့ရဲ့အတည်ပြုချက်ကိုယူမယ်။ပြီးရင်တော့ပြည်တော်စုလွှတ်တော်ကဇူလိုင်လလောက်မှာခေါ်မယ်ဆိုတဲ့သတင်းတွေကြားနေတော့စခေါ်တဲ့အချိန်မှာကျွန်တော်တို့တင်နိုင်အောင်လုပ်ပါမယ်ခင်ဗျာ
အခုရေးဆွဲနေတဲ့ပုံနှိပ်ချုပ်ဝေရေးမီဒီယာဥပဒေမူကြမ်းဟာ1962ခုနှစ်တော်လှန်ရေးကောင်စီလက်ထက်ကရေးဆွဲထားတဲ့မီဒီယာဥပဒေတွေကအချက်တွေကိုမှိညမ်းထားတာမို့လွတ်လပ်မှုမရှိနိုင်ဘူးဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်ဒီအပေါ်မှာဥရထွတ်ရှင်းပြတာကတော့
နံပါတ်1ကတော့ဗျာ62ဥပဒေကိုမှိညမ်းနေဆိုတဲ့မှာကျွန်တော်တို့မှိညမ်းတာဘယ်လိုဟာမျိုးဆိုတော့ဥမာအတိတ်ပဲဖွင့်ဆိုချက်လိုဟာမျိုးတွေနောက်တစ်ခါပုံနှိပ်ဆက်တွေမှတ်ပုံတင်တဲ့ကိစ္စမျိုးတွေဒါမျိုးတွေကိုတော့ကျွန်တော်တို့က62ခုနှစ်ဥပဒေတဲကနေခင်းနဲ့လျော်ညီတဲ့ဟာတွေကိုကျွန်တော်တို့ပြုပြင်သုံးစွဲဖို့ညှိနှိုင်းထားပါတယ်နောက်တစ်ခုကတကယ်လို့ကျွန်တော်တို့ဒီစာပေစီစီမူလို့ခင်ဗျားတို့ပြောနေတဲ့ကိစ္စမျိုးနဲ့ပတ်သက်ရင်တော့ကျွန်တော်တို့62ကနေကျွန်တော်တို့လုံးဝယူဖို့မရှိပါဘူးနိုင်ငံတကာစံအနေနဲ့အတတ်နိုင်ဆုံးနှိစက်ပြီးတော့မှမိမိနိုင်ငံရဲ့အခြေအနေနဲ့လိုက်လုံးကြီးတွေဖြစ်အောင်ဆွဲထားတယ်ဆိုတာတော့ကျွန်တော်ပြောနိုင်ပါတယ
်။ဒီလိုသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေနဲ့ပတ်သက်လို့တစ်ဆက်သေးပဲဒီဒီရက်ပိုင်းတွေထုတ်ကြတဲ့တွေထဲမှာဒုတိယသမ္မတတီဟသူရဦးတင်အောင်မြင့်ဦးယာရုကနေအနားယူဖို့စတင်ထားတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးရေးကြတာအလုံးကိုလည်းစပေးစီစီကဖော်ပြခွင့်မပေးခဲ့ပါဘူး။ဘာကြောင့်မလို့ဒီသတင်းတွေကိုစင်စါလုတ်ထားတာပါလဲ။
ကျွန်တော်တို့တားရတဲ့ယူချက်ကတော့ဗျာဟိုခေါင်းဆောင်တယောက်ရဲ့ကျမ်းမာရေးဖြစ်တဲ့ခါမှာနံပါတ်1ကတော့သူ့ရဲ့ကျမ်းမာရေးဒီသူ့ရဲ့ပုပ်လိကကိစ္စဖြစ်တဲ့ကြောင့်ကျွန်တော်တို့လောဆယ်မပြောချင်ပါဘူး။နံပါတ်2ကတော့သူ့ရဲ့ယာတို့ကအနာယူမဲ့ပညာဆိုကိစ္စတွေဟာကျွန်တော်တို့ရဲ့တရားဝင်ထုတ်ပြန်ထားတဲ့သတင်းမဟုတ်သေးတဲ့အတွက်ကြောင့်မလို့ဒါမှမဟုတ်ကျွန်တော်တို့ကစာပေစီစစ်ကနေပြီးသူကအဲ့ပုံနှိပ်ချင်းမပြုတ်ဘူးဆိုတော့အဲ့ဒီတုန်းကစီစစ်ဟန်တာတာဖြစ်ပါတယ
်။ဒါကတော့ပြင်ကြိုင်းနဲ့ပြည်သူ့ဆက်ဆံရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးရထွတ်ကိုဆက်သွယ်မေးမြန်းထားတာပါရှင်။တကယ်တော့မြန်မာနိုင်ငံမှာအရက်သားစုကတက်လာပြီးတဲ့နောက်သတင်းလုပ်ငန်းတွေအတော်အသင့်လုပ်ကိုင်လို့ရလာတယ်။သတင်းသမားတွေအတွက်အသင်အပင်ဖွဲ့စည်းလို့မျိုးတွေထူထောင်ခွင့်ရလာတယ်ဆိုတာတွေကိုတွေ့ရပေမဲ့အနှစ်သာရပြေဝတဲ့သတင်းလွတ်လပ်ခွင့်တွေမရှိသေးသလိုသတင်းလောကကြီးဖွံ့ဖြိုးတိုးတက်လာဖို့အတွက်အများကြီးလှုံ့ဆော်ဖို့လိုအောင်မယ်လို့ပြီးခဲ့တဲ့မေလ3ရက်နေ့ကကြောက်ခဲ့တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာဒီမြန်မာသတင်းအခြေအနေကိုသတင်းသမားအများစုကသုံးသပ်တာတွေရှိပါတယ်ရှင်။